မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလအာဏာသိမ်းပြီးခရက်ကမြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့အကျပ်တဲတွေကိုညှိနှိုင်းရေးမှာကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံယွန်နိစီယာရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာပြောကြားလိုက်ပါတယ်။အာဏာသိမ်းပြီးနောက်အကျပ်တဲနဲ့ကြုံတွေ့နေရသူ3သိန်းဝန်းကျင်ကိုတော့ကူညီနိုင်ခဲ့တယ်လို့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့အမြင်ကိုယွန်နိစီယာရဲ့အင်တာနက်ဆာမျက်နှာမှာMiss Han Kyung Jun ကပြောကြားတော့တာပါမိဘကြောင့်သုံးပစ္စည်းဆောင်အခင်းနေအောင်ကြီးတအားသုံးမိအိမ်တွေအပါအဝင်ကေဇေးကြီးပစ္စည်းတွေကိုလူပေါင်း38,200ကို2021ခုနှစ်မှာပို့ပေးခဲ့ပြီးလူပေါင်း13,300ကိုအမိုးအကန်နဲ့နေနိုင်အောင်စီစဉ်ပေးခဲ့တယ်လို့ Miss Han Kyung Jun ကပြောပါတယ်2022ခုနှစ်ပထမ6လမှာနောက်ထပ်လူတသိန်းကိုထပ်ဖြည့်ကူညီခဲ့တယ်လို့လည်းဆိုပါတယ်။အာဏာသိမ်းပြီးကတည်းကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတို့ကိုထွက်ပြေးခိုလိုနေကြသူတွေများလာတာနဲ့ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာရှေ့ပြောင်းနေထိုင်ကြတဲ့သူတွေပိုပြီးများလာနေတယ်လို့လည်းသူကပြောပါတယ်။အဲ့လိုပြောင်းရွှေ့နေထိုင်ကြတဲ့နှုန်းကလည်းအနာဂတ်မှာပိုပြီးများလာစရာရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကျမရေးဝန်ဆောင်မှုစာနာရေးခါထောက်ပံ့မှုအသက်မွေးလုကန်နိုင်တဲ့အခွင့်အလားပန်းစနစ်နဲ့ဆက်သွယ်ရေးစနစ်တွေပြောင်းရွှင်းလာတဲ့အတိုင်းမြန်မာပြည်သူတွေအဖို့ဘေးဒုက္ခတွေကြုံရဖို့ပိုပြီးများလာနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ